ကောဝေကယောဂကုသမှုတွေအများစုကြုံနေရတဲ့ရန်ကုန်တိုင်းမှာကုံထောက်လုပ်ငန်းတွေပြန်လည်လောက်ကင်ခွေပြုခဲ့ပြီးနောက်စက်ရုံတချို့မှာယောဂကုသမှုတွေကြုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်မအကနောပါ ကယောဂကာကွယ်ထိန်ချုပ်ရေးတတ်မှတ်ချက်တွေနဲ့ကိုင်းညီတဲ့လုပ်ငန်းတွေပြန်လည်လောက်ကင်နိုင်ကြခွေပြုလိုက်ပြီးနောက်စက်ရုံတချို့မှာယောဂကုသမှုသတင်းတွေထုတ်ပေါ်လာနေတာပါအခုနောက်ဆုံးမှာဆိုရင်လဲရွှေပြည်သားမြို့နယ်ကစက်ရုံတချို့မှာအလုပ်သမားလေးရာကျော်ကုသခံထားရကြောင်းမြို့နယ်ပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနမှတောက်တာမြင့်မြင့်နှင်းကပြောပါတယ်
ရလို့တယ်ကျမတို့ရွှေပြည်သားစက်မှုဇုံကကျမတို့မှာကစက်မှုဇုံတက်ကဲနှစ်ကဲဝါတရာစက်မှုဇုံသာဓုကံစက်မှုဇုံဆိုကျမတို့စက်မှုဇုံ၄ခုပေါ့နော်ကျမတို့ကဆောင်ရွက်ရတယ်ပေါ့နော်အဲ့ဒီမှာကျမတို့ရွှေပြည်သားမျိုးနယ်နဲ့ဆိုရင်ဟိုပါပေါ့စက်အခု positive ထဲမှာ 1300 ကျော်မှာစက်ရုံလုံသားပေါင်း400ကျော်လောက်တော့ပေါ့နော် primary contact ကအမှလောလောဆယ်ကျမတို့လောလောဆယ်ကျမအတိအကျတော့မပြောနိုင်တော့မှာ 9000 လောက်တော့ရှိမယ်မှာတလား
ယောဂကုသတ်သူအလုတ်သမားတွေနဲ့ထိတွေ့ဆက်ဆံခဲ့ဘူးသူတွေကိုတော့စောင့်ကြည့်စစ်ဆေးနေပါတယ်။ကျန်းမာရေးအတွက်တတ်မှတ်ချက်နဲ့ကန့်ညီမှုရှိတဲ့ဆက်ယုံတွေကိုပြန်ဖွင့်နိုင်ကြအောင်အော်တိုဘာ12ရက်နေ့မှာခွေပြုပြီးနောက်မင်္ဂလာတောင်ဆက်မှုဆောင်ကမှန်ဘလူးဆက်ယုံမှာလည်းယာကနန်းရှိတဲ့အလုတ်သမားတွေယောဂပိုးကုသတ်နေတာတွေ့ရှိခဲ့တာပါ။ အလုတ်သမားတွေလုပ်ငန်းခွင်မှာသမင်းစားချိန်နှာခေါင်းဆေးအကာအကွယ်ဖယ်ရှားတဲ့အခါယောဂကုသနိုင်တဲ့အန္တရာယ်ရှိတယ်လို့လဲရွှေပြည်သားမြို့နယ်ပြည်သူ့ကျန်းမာရေးနဲ့ကုသရေးဦးစီးဌာနမှတောက်တာမြင့်မြင့်နှင်းကပြောပါတယ်။
မနေ့တော့ဆိုလို့ချင်းကျမတို့ဒီလှိုင်းတရာမှာပေါ့နော်ပေါ်စတစ်ဒီစစ်ဆေးတဲ့ဌာနမှာပေါ့မနေ့က၁ရက်ကလေးကိုပဲကျမတို့ဒီအချိန်ပိုင်းလေးအတွင်းမှာ25ရောက်စစ်တာတော့25ရောက်ကပေါ်စတစ်၁၀ရောက်က
ကောင်ထောက်လုံကအများပြားရှိရာလှိုင်းတရာမြို့နယ်မှာအလုတ်သမားတွေကြောင့်ယောဂကုသမှုတွေကြုံနေရတယ်လို့ယောဂလက္ခဏာရှိသူတွေတောလာနေတယ်လို့လဲကျန်းမာရေးဝန်ထမ်းတွေကပြောပါတယ်။လှိုင်းတရာမြို့နယ်ဖြာနာကုသခန်းမှာဆိုရင်လဲနေဆင်လာတဲ့လူတရာကျော်လောက်မှာကိုဝိဒ်ယောဂလက္ခဏာတစ်ခုဖြစ်တဲ့အနာအာယုံမရတဲ့အတွက်လာရောက်စစ်ဆေးတဲ့အလုတ်သမားတွေရှိနေတယ်လို့ဖြာနာကုသခန်းတာဝန်ခံတောက်တာနိုင်မင်း
ားလေးလာကြတာလေးရှိရပေါ့နော်။နောက်ဟိုဝန်ထမ်းသုတမလေးလည်းလာကြတာရှိရ။ရုပ်ဝတ်ထရာအမီဖွားလေးလည်းလာကြတာရှိရပေါ့နော်။ဆိုတော့ဒီပြောင်းလို့သားပြီးတာတော့ကျွန်တော်တို့ခွဲပြောလို့တော့မရဘူးခင်ဗျာ။အကုန်လုံးလာကြကြ။ခမ်းမန်းကြီးတော့ဒီအပိုင်းမှာ80နဲ့အထက်မှာပဲရှိနေရခင်ဗျာ။ဟုတ်။ဟိုခမ်းမန်းကြီးဆိုအမြင်နဲ့80အနည်းဆုံးကတော့80ပေါ့နော်။အများဆုံးကတော့130ပေါ့။အဲ့လောက်ရှိပါလား။
ရန်ကုန်တိုင်းမှာအများစုအပါအဝင်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတကြောပြန်တိုးလာနေချိန်မှာပဲကုန်ထုတ်လုပ်ငန်းတွေကိုအစိုးရကပြန်လှုပ်ခွေပြုလိုက်တဲ့အတွက်စိုးရိမ်မှုတွေလည်းထပ်ပေါ်လာနေတာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သောအောင်ဆန်းစုကြည်ကတော့ကပ်ရောဂါကြောင့်တိုင်းပြည်စီးပွားရေးထိခိုက်နေချိန်မှာကုန်ထုတ်လုပ်ငန်းတွေကိုအချိန်ကြာကြာရပ်ဆိုင်ထားမယ်ဆိုရင်ရင်းနှီးမြှုပ်နှံမှုတွေနဲ့အတူနောက်ဆက်သွဲအလုပ်သမားရဲ့ဘဝရည်တည်မှုကိုပါထိခိုက်လာနိုင်ကြောင်းပြောဆိုထားတာပါဒါပေမဲ့လည်းလုပ်ငန်းတွေကိုပြန်လည်ပတ်ရမှာယောဂအန္တရာယ်ကာကွယ်ရေးစီမင်းစည်းကမ်းတွေကိုတိတိကျကျလိုက်နာဖို့လိုအပ်ကြောင်းလည်းသတိပေးထားပါရစေ။ကျွန်မအကနိုရန်ကုန်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။